အမေရိကန်နိုင်ငံကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခါးမှုတွေကိုနောက်ထပ်သက်တမ်းတစ်နှစ်တိုးလိုက်တဲ့အဓိကအကြောင်းရင်းတွေကတော့ထောက်ပြစရာလူအခွင့်အရေးအခြေအနေတွေနဲ့အတူမြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးအပြင်အုပ်ချုပ်ရေးပိုင်းတွေမှာပါအရက်ဖက်ကလုံးဝချုပ်ကန့်နိုင်တာတွေမရှိသေးတာကြောင့်ဖြစ်တယ်လို့အင်ပီရောကမေလ18ရက်နေ့နေစွဲနဲ့ထုတ်ပြန်ထားတဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။တပ်ပြင်လဲပြည်ပြင်ပြောင်းလဲမှုတွေကိုအားပေးတဲ့အနေနဲ့ပိတ်ဆို့တံခါးမှုပါဥပဒေကိုပြင်ဆင်ဖြစ်ဆော့တာတွေလည်းလုပ်ခဲ့ပါတယ်။အခုအမေရိကန်နိုင်ငံကအမျိုးသားအရေးပေါ်အဲ့ဥပဒေကိုနောက်ထပ်သက်တမ်းတစ်နှစ်တိုးလိုက်တာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့တပ်မတော်ထောက်လှမ်းရေးအရာရှိဟောင်းလူဖြစ်တဲ့ဦးအောင်လင်းထွတ်ရဲ့အမြင်ကတော့
ဆက်ပြီးတော့မှဒီဆန်ရှင်ထဲမှာရှိနေတာကိုကြည့်မယ်ဆိုလို့ရှိရင်တော့တော်တော်များများပါလိမ့်အများပြည်သူလူထုနဲ့ဆိုင်တဲ့ဆန်ရှင်တွေကတော့တော်တော်လေးဖွင့်ဟပေးတဲ့အနေအထားမျိုးကျွန်တော်တို့ရှိပါတယ်။သူကြံနေသေးတာကသူပုဂ္ဂိုလ်တူတယောက်ချင်းပါလိမ့်။သူတင်တော့ဒီခုံကြီးမိသားစုတွေဘူဂျိုကြီးတွေမိသားစုတွေမတရားဖြင့်ဒီပြည်သူလူထုစီကရထားတဲ့ငွေတွေနဲ့ကြီးပွားချမ်းသာစေတဲ့ငွေကိုဆန်ရှင်ဆက်ရှိနေတာကတော့ကျွန်တော်အနေနဲ့တော့ပြေဝမ်းမနေဘူးရ။ဒီတဲ့ပို့ပြီးတော့မှတိုင်းပြည်ကိုကောင်းအောင်ကကိုပြဖို့လိုတယ်။ဒီကျွန်တော်တို့ဒီကိုနီတွေဆိုလို့ရှိရင်လည်းသူတို့ကိုယ်တိုင်တိုင်းပြည်ကိုဘယ်လိုပြန်ပြီးတော့မှအကျိုးပြုမယ်ဆိုတာကိုအခုချိန်ကမှဖွင့်ဟပြီးတော့မှပြောဖို့လိုမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
။အထူးသဖြင့်ကတော့မြန်မာနိုင်ငံရဲ့စီးပွားရေးတွေမှာစစ်တပ်ကလက်ဝကြီးအုပ်ထားမှုတွေအပြင်နိုင်ငံရေးမှာလည်းပါဝင်နေသေးတာကိုအမေရိကန်တို့ကသတိထားစောင့်ကြည့်နေတဲ့သဘောမျိုးဖြစ်တယ်လို့အမေရိကန်နိုင်ငံမှာနေထိုင်တဲ့1990လွှတ်တော်အမတ်ဟောင်းဒေါက်တာတင့်ဆွေကလည်းသုံးသပ်ပါတယ်
။တချို့မျှော်လင့်တယ်လို့ပေါ့လေအကုန်လုံးဖယ်ရှားမပြစ်သေးဘူးဆိုတဲ့အချက်ကလည်းပဲကျွန်တော်တို့အော့စရာတော့မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။နောက်သူတို့ကအမေရိကန်ပြည်ထောင်စုရဲ့ဒီဘဝနိုင်ငံမှာထားတဲ့ policy မှာအဓိကလူခွင့်ရေးချုပ်ကောင်းမှုကိုချစ်ခံတယ်ဒီမိုကရေစီရေးကိုချစ်ခံပါတယ်ဒီနှစ်ချက်ပေါ့အဲ့တော့ဒီအရာတွေဟာအခုလောကကောင်းသွားပြီလို့အမေရိကန်ဆိုတာမမြင်ဘူးလို့ဟိုသူတို့ဖော်ပြတဲ့သဘောဖြစ်ပါတယ်နောက်တစ်ခုကသူကစီးပွားရေးတံခါးမှုဖြစ်တော့ဘဝနိုင်ငံမှာရဲ့စီးပွားရေးကလည်းတိတိတိုင်ပေါ့နော်ဟိုနိုင်ငံရေးမှာရောစီးပွားရေးမှာရောကဟိုဒီမိုကရေစီကြာကြာနဲ့ပုံလင်းလွတ်လပ်တဲ့စီးပွားရေးစနစ်မဟုတ်ဘဲနဲ့လူကြီးအုပ်မှုတွေနဲ့စစ်တပ်ကြီးစိုးမှုကအင်တာမကြီးကျယ်နေတဲ့အချိန်မှာဖြစ်နေသေးတော့ဒါကြောင့်သူတို့တန်ခတ်အရေးမှုတွေအကုန်လုံးမယုတ်သေးဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗ
ျပြစ်မှတ်ထားတန်ခတ်အရေးယူထားတဲ့စင်းတွေကအစိုးရပိုင်လုပ်ငန်း9ခုနဲ့ဗန်3ခုတို့ကိုဖြေလျှော့ပေးထားပါတယ်အစိုးရလုပ်ငန်းတွေထဲမှာဆိုရင်တော့မြန်မာကြောင်မြတ်လုပ်ငန်း၊တပ်ထုတွင်းလုပ်ငန်း၊တွင်းကုန်ထုတ်ကုန်အပါအဝင်မြန်မာတစ်ထုတ်လုပ်ရေးလုပ်ငန်းနဲ့အတူမြန်မာပလဲလုပ်ငန်းတွေပါဝင်ပြီးတော့ဘဏ်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံနိုင်ငံခြားကုန်သွယ်မှုဘဏ်မြန်မာရင်းနှီးမြှုပ်နှံမှုကုသရောင်းဝယ်ရေးဘဏ်တွေနဲ့အတူမြန်မာစီးပွားရေးဘဏ်တို့ပါဝင်ပါတယ်။ဒါပြင်လည်းဘဏ်လုပ်ငန်းလိုက်စွင်တွေအဖြစ်အင်းဝဘဏ်နဲ့မြဝတီဘဏ်တို့လည်းပါဝင်ပါတယ်။ဒါပေမဲ့နောက်ထပ်ကုမ္ပဏီ6ခုကိုတော့တန်ခတ်ပိတ်ဆို့မှုစီးရင်ထဲမှာဆက်လက်ထားရှိဆဲဖြစ်ပြီးအဲ့ဒီထဲမှာတော့ဦးစတီဗန်လော်နဲ့အတူ Isherwood ကုမ္ပဏီတို့လည်းပါဝင်ပါတယ်။
ကိုကဆက်ရှင်ဆက်ရှိနေဆိုတော့ကခုနကျွန်တော်ပြောခဲ့တဲ့မတရားသဖြင့်တိုင်းပြည်ရရထားတဲ့လူတွေကိုချတာတဲ့ဆက်ရှင်တွေပါပဲပြီးပြန်တော့ဒီဗိုလ်ချုပ်ကြီးတွေနဲ့ဗိုလ်ချုပ်ကြီးမိသားစုတွေခရိုနီနဲ့ခရိုနီမိသားစုတွေပဲအများစုဖြစ်ပါတယ်ကျန်တဲ့ငွေကြေးကိစ္စကိုကျန်တဲ့ဘဏ်ရင်းဆက်သွယ်တဲ့ကိစ္စတို့ဒီနေ့ဆိုလို့ရှိရင်ဒီဘဏ်တွေအများစုပါပမာဏမှာရှိတဲ့ဘဏ်အားလုံးလောက်နေပါအဲကျွန်တော်တို့ဆက်ရှင်လစ်လုပ်တဲ့အနေအထားကိုကျွန်တော်တို့ရှိရတဲ့ကြောင့်မလို့ဒီနိုင်ငံကငွေကြေးဆက်ဆံမှုကမှာတော်လေးဒါစီးပွားရေးဆက်ဆံတဲ့အခါမှာအဆင်ပြေသွားမယ်နေထားလို့ကျွန်တော်မြင်ရပါတယ်ခင်ဗျ။ဟိုအမေရိကန်တွေကဒီထက်ပိုပြီးတော့မှကျွန်တော်တို့တော့ထပ်လုပ်ပေးဖို့ဆိုတာကအမေရိကန်နဲ့ဗမာပြည်နဲ့ကုန်သွယ်တဲ့အခါမှာကုန်သွယ်ရေးခွင့်ကင်းလုပ်ခဲ့ပါတယ်။ဒီကုန်ကင်းလုပ်ခွင့်ဟာမျိုးတွေကိုတော့ဆက်လက်ပြီးတော့မှဟိုဖွင့်ဟပေးဖို့ list လုပ်ပေးဖို့လိုလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ဦးအောင်လေးချွေရဲ့တုံ့သက်ချက်ပါရှင်အခုလိုမျိုးအမေရိကန်နိုင်ငံကတန်ခတ်ပိတ်ဆို့မှုကိုဆက်ပြီးတော့တက်တန်းတိုးထားတယ်ဆိုပေမဲ့မြန်မာနိုင်ငံအတွင်ကူးပြောင်းရေးလုပ်ငန်းတွေရှေ့ဆက်သွားနိုင်ဖို့အတွက်မြန်မာအစိုးရနဲ့အတူလူထုနဲ့ပါဆက်ပြီးတော့လက်တွဲလှုပ်ဆောင်သွားမယ်လို့အမေရိကန်သမ္မတဦးဘမားကလည်းပြောထားပါတယ်။ဒါကြောင့်အရေးယူတန်ခတ်မှုတွေဆက်ပြီးတော့ရှိနေတဲ့အတွက်စစ်တပ်ဟာနိုင်ငံရေးမှာရောစီးပွားရေးမှာပါပါဝင်နေမှုတွေအပေါ်ကိုအမေရိကန်ကဆက်ပြီးတော့ဖိအားပေးနေစေဆိုတဲ့သဘောမျိုးဖြစ်တယ်လို့လည်းဒေါက်တာတင့်ဆွေကဆိုပါတယ်
။ဒီဟာဒီနေ့ပြန်တွန်းအပ်တဲ့ရက်နောက်တစ်ခါဆွဲအပ်တဲ့ရက်ဖြစ်ပြီးတော့စစ်တပ်ဘက်ကလည်းအရင်ထားရှိသေး policy နဲ့ရည်တည်ချက်တွေကိုပြောင်းဖို့ရအတွက်ဒါဟိုအချက်လက်တစ်ခုနေတော့ရမယ်လို့ယူဆပါတယ်ကျွန်တော်တို့စစ်တပ်ကဘယ်လောက်ထိဟိုကောင်းမာထားတာဆိုတော့ဟိုသူပြောပြောင်းလာမယ်မပြောပြောင်းဘူးဆိုတာကတော့ပြောဖို့အင်တာမတ်ခက်တယ်အရင်တော့ကသူတို့ပြောထားတာကတော့ဒီတန်ခတ်ရေးမှုဘာမှကူးမဆိုင်ဘူးလို့ကိုပပစစ်သက်ပြောထားခဲ့တယ်ဟုတ်စစ်စွာကဟိုဆက်ရှိနေကြတာဟိုစစ်တက်ကောင်းဆောင်ရဲ့ဆက်ရှိနေကြတာခင
်ဗျမြန်မာနိုင်ငံမှာ1988ခုနှစ်နောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးတော့အမေရိကန်တို့ကကြီးပွားရေးပိတ်ဆို့တန်ခတ်မှုတွေပြုလုပ်ခဲ့တာဖြစ်ပြီးတော့အဲ့ဒီနောက်ပိုင်းဒီတန်ခတ်မှုတွေကိုတက်တန်းတိုးခဲ့တာဖြစ်ပါတယ် ဒါပေမဲ့အရသာအစုအတက်လာပြီး2010ခုနှစ်နောက်ပိုင်းမှာတော့ဖြေလျှော့မှုတစ်ခုရှိပေမဲ့လုံးဝရုပ်သိမ်းပေးခဲ့ခြင်းတော့မရှိသေးပါဘူး။အခုဒီအမေရိကန်တို့ကဆက်ပြီးတော့ထားရှိနေစေဖြစ်တဲ့တန်ခတ်ပိတ်ဆို့မှုတွေဟာလက်ရှိမြန်မာလူထုအပေါ်ထိခိုက်နိုင်မှုရှိပါသလား။ဒီအပေါ်မှာတော့ဒေါက်တာတင့်ဆွေရဲ့အမြင်ကတော့
အဲကျွန်တော်တို့လူထုဘက်ကတော့ထူးပြီးတော့ထိခိုက်စရာမရှိဘူးလို့ယူဆပါတယ်။အဲဟိုရှော့ပေါ်လိုက်တဲ့အတွက်တော့မပို့ပြီးတော့တော့ဟိုအနေနဲ့အနေချင်းပိုကောင်းလာစရာအကြောင်းရှိတယ်။ဘာကြောင့်လဲဆိုတော့ဒါစီးပွားရေးမှာဗမာပြည်သူလူအများစုကပဝံလုတ်ပိုင်ကုန်ကိစ္စမှာအကန့်အသတ်ကအတမကြီးသေးဖြစ်တော့လူလူတို့ကတော့ဒုက္ခမရောက်သေးဘူး။ခရိုနီလို့ခေါ်ရမယ့်အုပ်စုနဲ့အဲစစ်တပ်အာပြုတဲ့ကုမ္ပဏီကြီးတွေစီးပွားရေးလုပ်ငန်းကြီးတွေကတော့ဆက်ပြီးတော့ဟိုဒုက္ခရောက်အောင်မယ်လို့စပါတယ်ခင်ဗျ။
ဒါကတော့အမေရိကန်နိုင်ငံကမြန်မာနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုတက်တန်းတစ်နှစ်ထပ်ပြီးတော့တိုးလိုက်တဲ့အပေါ်အမြင်နဲ့သုံးသပ်ချက်တချို့ကိုနှာစင်ခဲ့ရတာပါရှင်။အင်ဂျီရယ်ရဲ့ထုတ်ပြန်ကြေညာချက်ထဲမှာတော့လူပုဂ္ဂိုလ်တဦးချင်းစီနဲ့ပတ်သက်တဲ့အရေးယူမှုတွေကိုတော့မူလအတိုင်းစီးရင်ထဲမှာဆက်ပြီးတော့ရှိသွားမယ်လို့လည်းပါရှိပါရတယ်။ဒါပြင်အမေရိကန်နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာလာမယ့်ရက်တွေအတွင်းမြန်မာနိုင်ငံကိုလည်းလာရောက်ဖို့ရှိပါရရှင်။